ရေကြီးမှုနဲ့အကြီးအကျယ်ကျုံ့တွေ့နေရတဲ့အမေရိကန်ပြည်ထောင်စုတက်ဆက်စ်ပြည်နယ်ကိုသမ္မတဒေါ်နယ်ထရန့်နဲ့သမ္မတဒေါ်မလန်နီယာထရန့်တို့တွားရောက်ပါတယ်။ဒေသတွင်းမှာတော့အပူပိုင်းမုန်တိုင်းဟာဗီဆက်လက်တိုက်ခတ်နေတာကြောင့်မိုးသည်ထန်နေစေဖြစ်ပါတယ်။အင်အားဖြင့်ဟာရီကိန်းမုန်တိုင်းအဖြစ်နဲ့ပြီးခဲ့တဲ့တောက်ကြနေ့ကဟာဗီမုန်တိုင်းစတင်ဝင်ရောက်ခဲ့တဲ့ဒေသအနီးကကော့ပုစ်ခရစ်တီမြို့ကိုသမ္မတနယ်စနီးတို့ပထမဆုံးဝင်ရောက်မှာပါ။အဲ့ဒီနောက်မှာတော့တက်ဆက်စ်ပြည်နယ်မြို့တော်အော့စတင်ကိုတွားရောက်တာမှာတော့ဒေသဆိုင်ရာနဲ့ပြည်နယ်ခေါင်းဆောင်ပိုင်းကအခြေအနေတွေကိုရှင်းပြကြမှာဖြစ်ပြီးအရေးပေါ်စီမံခန့်ခွဲရေးဌာနကလည်းသွားဖို့ရှိပါတယ်။စိုးစိုးဝါဝါရေးချင်းမှုနဲ့ရင်ဆိုင်နေရပြီးထောင်နဲ့ချီတဲ့ဒေသခံတွေကိုကဲထုတ်နေရတဲ့ဟျူစတန်မြို့မှာတော့ကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုအနှောက်အယှက်ဖြစ်မဲ့အရေးကြောင့်သမ္မတထရန့်နဲ့ဇနီးတို့တွားရောက်မှာမဟုတ်ပါဘူး။ထောင်နဲ့ချီတဲ့လူတွေကိုတော့ကဲတင်ထားရပါတယ်။မော်တော်ဘုတ်တွေဖောင်နေတဲ့ကယ်ဆယ်ရေးသမားတွေကဘေးလွယာရွှေပြောင်းလိုသူတွေကိုတိမ်တက်ဆင်းရှာဖွေကယ်ဆယ်နေကြတယ်လို့ကျဟရင်နေနဲ့ကယ်ဆယ်ရေးလုပ်သားတွေကတော့အင်ခေါင်မိုးတွေပေါ်ကလူတွေကိုကဲထုတ်နေကြပါတယ်။အခုချိန်ထိလူ 8,000 လောက်ကိုခိုးလုံရေးစခန်းတွေကိုရွှေ့ပြောင်းပေးထားပြီးဖြစ်တယ်လို့ Houston မြို့တော်ဝန်ကပြောဆိုပြီးလူပေါင်း 3,000 လောက်ရွှေ့ပြောင်းပေးရနိုင်တယ်လို့လည်းတာဝန်ရှိသူတွေကပြောဆိုထားပါတယ်ရှင်။